မနိုင်ငံမှာတစ်တော့နဲ့တစ်လုံငါဟာအဓိကအခန်းကပါဝင်ပါလေ။ကဘာမှာတံပိုးထားတဲ့ကျွန်းပြင်ကလေးတမလန်းနဲ့ဗရောက်ကိုမြမတစ်တော့မှာသာတွေ့နိုင်ပါလေ။တစ်တော့စီမံခန့်ခွဲမှုမှာအစဉ်အလာကြီးမားတဲ့နိုင်ငံဖြစ်ပါလေ။တစ်ထုတ်လုံမှုလျော့ချထားတာတောင်အစိုးရအသုံးပြုရဲ့ရှေ့ရကိုင်းလုံးကိုတစ်တော့ကန္တာကပင်းနေတုံးပါပဲ။ဈေးလက်လူလူ85ရကိုင်းလုံးလောက်ဟာသင်းမီကိုအားကိုးနေရတုံးဖြစ်ပါလေ။တော်ထွက်ရိတ်ခါဆေးဝါးဟာလည်းလူထုအတွက်အသုံးဝင်ပါလေ။ဒါကြောင့်အာရှဖောင်ဒေးရှင်းကစာမျက်နှာတရားကျော်တစ်တော့ကန္တာအစီရင်ခံစာကိုမကြာမီကထုတ်ပြန်ထားပါလေ။မြန်မာ6ဦးပါဝင်တဲ့18ဦးအဖွဲ့ကပြည့်စုပါလေ။ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်တော့စီမံအုပ်ချုပ်မှုဆက်ဆက်နေတာဟာမြန်မာရဲ့ထူးခြားချက်ဖြစ်ပါလေ။ကြံရှိနေသေးတဲ့တစ်တော့ဧရိယာရဲ့၃ပုံ၂ပုံဟာလက်နက်ကင်တွေကြီးစိုးတဲ့တိုင်းမဒေသမှာရှိပါတယ်တိုက်ပွဲဖြစ်နေတဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာတစ်တော့တွေကြံရှိနေပါတယ်လက်နက်ကင်ပြည်ပကဒံကိုခံရတဲ့မြို့နယ်ကတရားကြော်ရှိပါတယ
်တက်ဆိုင်သူအလုံးပါဝင်တဲ့သဘာဝတယံဇာတာနဲ့တစ်တော့စီမံအုပ်ချုပ်ရေးစနစ်ကျစ်သုံးပြီးဒေသခံတွေကိုလှုပ်ပန်ခွင့်ပေးရင်ပြည်ပကရော်နေလာပြီးငញ្ញန်ရေးဖြစ်စဉ်ကိုအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်အစုအဖွဲ့ပိုင်းတစ်တော့နဲ့တပိုင်းတနိုင်တစ်တော့စနစ်တွေကိုကျင့်သုံးနိုင်ရင်ဝင်ငွေကောင်းလာပြီးကျေးလက်ဆင်းရဲမှုရော့ပါစေနိုင်ပါတယ်အစုအဖွဲ့ပိုင်းတစ်တော့များရင်များသလိုဝင်ငွေကောင်းလာတာမို့ဒေသခံပြည်သူတွေဟာတစ်တော့စီမံရေးနဲ့ထိန်းသိမ်းစောင့်ရှောက်ရေးမှာပါစိတ်ဝင်စားလာနိုင်ပါတယ်တစ်လုံးတင်ပို့တာတဲ့တစ်သားမျိုးစုံထုတ်လုပ်ပြီးတင်ပို့တာကအမျက်ပိုရရှိနိုင်ပါတယ်အဖို့တန်တစ်တွေထွက်နေတဲ့မြန်မာနိုင်ငံမှာတစ်သားထုတ်လုပ်မှုအဆင့်နှိမ့်ချနေတဲ့အတွက်အကျိုးအမြတ်ရခြင်းသလောက်မရတာကိုလည်းကမ္ဘာ့ဘဏ်အုပ်စုကထောက်ပြပါတယ်ဒီနေရာမှာဗီယက်နမ်နိုင်ငံကိုစံနမူနာထားတဲ့နယ်လို့ဥပမာပေးထားပါတယ
်ဗီယက်နမ်မှာအသေးစားနဲ့အလတ်စားလုပ်ငန်းတွေကတစ်သားထုတ်လုပ်ရေးမှာယင်းနှိမ့်နှံလာကြတာ10နှစ်လောက်ရှိနေပါသည်အခုဆိုရင်တစ်သားမျိုးစုံထုတ်လုပ်ရာမှာပြင်စမအဆင့်ကလိုက်နေပြီးမြမတဲ့အစားပေါင်း20လောက်ဝင်ငွေပိုကောင်းနေပါတယ်မြမပြည်မှာစီအစိုးရခေတ်ကတော်ပြုံးနေသည့်တစ်ထုတ်ယူခဲ့တဲ့ဒဏ်ကိုအခုတည်းကခံနေရတုံးပါပဲ2014ကစပြီးတစ်လုံးတင်ပို့ဖို့ပြင်ပလိုက်တာဟာပြုပြင်ပြောင်းလဲရေးအတွက်အလားအလာကောင်းသွားပါတယ်ဒါပေမဲ့တစ်ခိုးထုတ်မှုနဲ့အဂတိလိုက်စားမှုရှိနေစေမှုပြုပြင်လည်းနှေးဝေးနေပါတယ်အတတ်ပညာအရေးအနည်းနဲ့ကျွမ်းကျင်လှုပ်တာရှားပါးတဲ့ပြဿနာကိုတစ်တော့ကန္တာမှာလည်းကြုံတွေ့နေရပါတယ်သိတာမြင်တာရေးနဲ့အစုအဖွဲ့ပိုင်းတစ်တော့စနစ်အလားအလာကောင်းတယ်လို့ဆိုပါတယ
်တစ်တော့ကွယ်စောင့်ရှောက်ရေးလုပ်နေတော့တစ်တော့ကိုပျက်စီးစေတဲ့လုပ်ရက်တွေရှိနေတာတွေ့ရပါတယ်လေယာစီးပွားရေးလုပ်ငန်းချက်ထွင်မှုအခြေခံအဆောက်အုံတည်ဆောက်မှုတစ်ခိုးထုတ်မှုစတာတွေကြောင့်မြမတစ်တော့ပျက်စီးရပါတယ်ဒါကြောင့်ဒေသခံတွေကာကွယ်စောင့်ရှောက်နေတဲ့တစ်တော့တွေဆက်လက်ရှင်သန်ရေးအတွက်တင့်တော်တဲ့နီလန်းရှာဖွေဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကျိုးပန်းရပါလိမ့်မယ်ကျေးလက်ပြည်သူလူထုအများစုဟာထင်းမိကိုအသုံးပြုနေတုံးဖြစ်ပေမဲ့ဒီကိစ္စကိုအသေးစားစစ်တမ်းကောက်ယူတာမျိုးမရှိသေးပါဘူးထင်းမိတွေတုံးဆွဲမှုကိုလေ့လာဆန်းစစ်ပြီးဘယ်လိုလုပ်မယ်ဆိုတာကိုစဉ်းစားသင့်ပြီလို့ဆိုပါရယ်အစုအဖွဲ့ပိုင်းတစ်တော့စနစ်ပုံမခိုင်မာပြီးအားကောင်းလာဖို့အတွက်စီမံခန့်ခွဲဖို့လိုအပ်တယ်လို့လည်းဖော်ပြထားပါတယ်
ကဘာဘာအစီရင်ခံစာမှာအစုအဖွဲ့ပိုင်းပစ်တုံးပြုစုပြုထောင်ရေးနဲ့စီမံခန့်ခွဲရေးကိုအဓိကထားတာတွေ့ရပါတယ်။အစုအဖွဲ့ပိုင်းပစ်တော့ကဝင်ဝင်ရလာတာဟာကြီးလက်စင်းရဲမှုလျော့နေစေနိုင်ပါတယ်။လုပ်ငန်းကိုဒေသခံတွေနားလည်သဘောပေါက်ဖို့ပစ်တော့ဌာနကပညာပေးရမှာဖြစ်ပါတယ်။အစုအဖွဲ့ပိုင်းပစ်တော့ကိုစီးပွားရေးလုပ်ငန်းအဖြစ်အသွင်ပြောင်းရမှာလိုအပ်တဲ့အခွင့်အရေးကိုပစ်တော့ဌာနကပံ့ပိုးရပါလိမ့်မယ်။အသေးစားပုဂ္ဂလိကပိုင်းတစ်တော့စိုက်ခင်းတည်ဆောင်ရေးကိုလည်းထောက်ခံအားပေးထားပါလေအစုအဖွဲ့ပိုင်းတစ်တော့စနစ်ကိုတိုင်းရင်းသားအဖွဲ့အစည်းတွေမှာကျင့်သုံးနိုင်အောင်ကြိုးပမ်းသင့်တယ်လို့လည်းဆိုပါတယ်တော့ပြုံးနေပြီဆိုပေမဲ့တချို့နေရာတွေမှာတစ်တော့ထိမ့်သိမ်းလုပ်ဖို့အချင်းရှိသေးတာတွေ့ရပါတယ်တဲ့ဒီအတွက်အသေးချာစစ်တမ်းကောက်ယူဖို့လိုအပ်ပါတယ်ဥရောပကိုတတ်မှတ်ဈေးနဲ့ရောင်းတဲ့အခါတရားဝင်ဖြစ်ကြောင်းအာမခံတဲ့စနစ် Timber Legality Assurance System ကိုပုံမကောင်းမအောင်လုပ်ဖို့လေအကြံပေးထားပါလေပြုပြင်ပြောင်းလဲအကောင့်ထဲပေါ်ရမှာတစ်တော့ဌာနဟာအတတ်ပညာအသုံးစရိတ်နဲ့အယတ္တအဖွဲ့အစည်းအကူအညီလိုအပ်နေတယ်လို့မ ချာမီကထုတ်ဝေတဲ့ကမ္ဘာပါအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။